စီးရီးယားအစိုးရတပ်ဖွဲ့ကလေကြောင်းကနေရောလက်နက်ကြီးတွေပါတုံးပြီးတော့တပုံတွေထိန်းချုပ်ထားတဲ့အလပူမြို့ကိုဒီကနေ့မနေ့အစောပိုင်းကတိုက်ခိုက်တာကြောင့်ကလင်းငယ်ရီအပါဝင်လူတော်များများသေဆုံးခဲ့ပါတယ်လူသားချင်းစာနာမှုဆိုင်ရာကူညီပေးရေးအတွက်တလားကြာတိုက်ခိုက်မှုတွေကိုရက်စဲထားမှုအဆုံးသတ်ပြီးလို့ရုရှားကနေကြီးညာအပြီးမှာစီးရီးယားအစိုးရတပ်တွေဟာအင်္ဂါနေ့ကစလို့ဒီကနေ့အထိ၄ရက်မြောက်ဇက်တိုက်တိုက်ခိုက်နေတာပါတိုက်ပွဲတွေပြန်လည်စတင်ချိန်ကစလို့အရသာ65ဦးထက်မနည်းသေဆုံးခဲ့တယ်လို့ Britain ခြေစိုက်စီးရီးယားလူခွင့်လီလာဆောင်ကြီးအဖွဲ့ကပြောပါရတယ်။တပုန်နေဘက်ကလည်းအစိုးရတပ်တွေထိန်းချုပ်ထားတဲ့မြို့ရင်းနေရာတွေကို Rocket ဒုံးကျည်တရားစင်နဲ့ပစ်ခတ်ခဲ့တယ်လို့အဲ့ဒီအဖွဲ့ကပြောပါရတယ်။အပြစ်ခတ်ရစဲမှုအဆုံးသတ်ပြီးကိုခုခံကာကွယ်တဲ့အနေနဲ့ပစ်ခတ်တိုက်ခိုက်ရတာပါလို့ရုရှားကပြောဆိုထားပြီးတပုန်နေထိန်းချုပ်ထားတဲ့လူပေါင်း2သိန်းခွဲလောက်နေထိုင်တဲ့ Idlib နဲ့ Homs အလယ်ပိုင်းဒေသတွေကိုစီးရီးယားအစိုးရတပ်တွေကအခုခါမှတိုက်ခိုက်နေပါရယ်။အလပူမြို့အရှေ့ပိုင်းကတပုံတွေကိုအစိုးရတပ်တွေကလွန်ခဲ့တဲ့ဇူလိုင်လကတည်းကဝိုင်းထားတာဖြစ်ပြီးအဲ့ဒီနေရာမှာစားနဲ့ရိတ်ခါရှားပါလာပြီလို့ကေဇေးအေဂျင်စီတွေကပြောပါရတယ်။စီးပွားရေးနဲ့ဆက်မှုပိုင်းဆိုင်ရာမှာတချိန်ကအချက်ကြာကျခဲ့တဲ့အလပူမြို့ဟာ2012ခုနှစ်တပုံတွေနဲ့စတင်တိုက်ပွဲတွေဖြစ်ချိန်ကစလို့လူများပြားဆွန့်ခွာထွက်ပြေးခဲ့ကြပြီမြဲအစိုးရတပ်တွေထိ ंछ ုပ်ထားတဲ့နေရာမှာတော့အရသာတစ်သမားနှစ်တန်းလောက်နေထိုင်စေဖြစ်ပြီးအဲ့ဒီနေရာကိုတပုံတွေကရော့ကက်ဒုံးကျည်တွေနဲ့မကြာခဏပစ်ခတ်တိုက်ခိုက်လေးရှိပါတယ်ခင်ဗျာ